ကွာလာလမ်ပူမြို့မှာတွေ့ဆုံကြတဲ့ရှစ်တောင်အာရှကဥပဒေပြုအမှတ်တရမြန်မာနိုင်ငံနဲ့ပတ်သက်လို့နှစ်ရက်ကြာဆွေးနွေးပြီးအာဏာလက်ရှိအစိုးရရဲ့လူခွင့်ရေးဆိုင်ရာဆောင်ရွက်ပုံတွေကိုရှုံးချရင်အဆုံးသတ်လိုက်ပါတယ်ဒီကနေ့စနေနေ့မှာပို့တွက်ကြေညာချက်တရထုတ်ပြန်ရမှာမလေးရှား၊ကမ္ဘောဒီးယား၊အင်ဒိုနီးရှား၊ဖိလစ်ပိုင်၊စင်ကာပူနဲ့ထိုင်းနိုင်ငံကလွတ်တော်အမှတ်တွေကအဓိပ္ပာယ်ရှိတဲ့ဒီမိုကရေစီပြုပြင်ရေးတွေကိုပြုလုပ်ဖို့ငင်းဆန်နေတဲ့မြန်မာအစိုးရကိုရှုံးချထားပါတယ်။ပြီးတော့အတိုက်ခံခေါင်းဆောင်ဒေါ်စန်းစုကြည်ပါဝင်နိုင်ငံရဲ့ကျင်းသားအားလုံးကိုလှုပ်ပေးဖို့လဲကိုယ်စွဲတွေကတောင်းဆိုလိုက်ပါတယ်။သူတို့ကကုလသမဂ္ဂလုံခြုံရေးကောင်စီကနေမြန်မာကိစ္စကိုဆွေးနွေးဖို့လဲဆော်ထားပြီးစစ်မှန်တဲ့ပြုပြင်ပြောင်းရေးတွေလုပ်ဖို့အတွက်ကုလသမဂ္ဂနဲ့ပူးပေါင်းဆောင်ရွက်ဖို့လဲစစ်အစိုးရကိုတောင်းဆိုလိုက်ပါတယ်။အဲ့ဒီအုပ်စုကမြန်မာနိုင်ငံအနေနဲ့အတိတ်ပဲရှိတဲ့ပြုပြင်ပြောင်းလဲရေးတွေမလုပ်မချင်းမြန်မာကိုအရှိတောင်အာရှနိုင်ငံများဖွဲ့ရဥက္ကဋ္ဌအဖြစ်ဆောင်ရွက်ခွင့်ဘယ်တော့မှမပေးဖို့ကိုလည်းတောင်းဆိုလိုက်ပါတယ်